ရွှေရကုံစရီတော်မြတ်ကြီးရဲ့မြင့်ကွင်းကိုကာကွယ်ထိန်သိမ်းဖို့အစိုးရကစီပင်ဥပဒေပြဋ္ဌာန်းထားတာရှိပြီးထမ်းမြင့်စာဦးတွေကိုဖျားပက်လေကန့်သက်ဧရိယာအတွင်းမှာမစောက်ဖို့တားမြစ်ထားတာရှိပါတယ်။အဲ့ဒီဥပဒေနဲ့ညှိစွန်းနေတယ်လို့တန်စရာရှိစေတဲ့စီမံကိန်းတွေကတော့ဒဂုံမြို့နယ်အတွင်းကအရင်ကာကွယ်ရေးဝန်ကြီးဌာနပိုင်းမြေနေရာတွေမှာစောက်လုံးမဲ့ကွန်ဒိုတွေအပါအဝင်ရုံးခန်းနေရာစာဦးတွေပဲဖြစ်ပါတယ်။တပ်ပိုင်မြို့တွေမှာ BOT စနစ်နဲ့စောက်လုံးကြမဲ့ဒုက္ခရတနာ၊ရွှေတောင်ဟေဒီလ်၊မီဂါလန်မတ်ရွှေတောင်ဖွံ့ဖြိုးမှုနဲ့အဗန်ချာမြန်မာတော်ဝန်ရင်စံကုမ္ပဏီတွေရဲ့စီမံကိန်းတွေဖြစ်ပါတယ်။အဲ့ဒီအစာအုပ်တွေကိုဖျားမြင်ကွင်းအတွင်းရောက်ရှိနေမှုရှိမရှိနဲ့ဖျားအမြင့်ထက်ကျော်လွန်နေမှုရှိမရှိကိုခိတရက်ဆိုင်ပြီးပြန်လည်စစ်ဆေးသွားမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ပိုင်းရန်ကုန်မှာကွန်ဒိုတွေရုံးခန်းတွေအတွက်ထမ်းမြင့်အစာအုပ်တွေဆောက်လုပ်လာတာများပြားနေသလိုအဲ့ဒီလိုဆောက်လုပ်ရမှာဈေးကွက်မှာဝယ်ယူခြင်းသူငှားရမ်းခြင်းသူများပြားလာအောင်ရွှေတောင်စီတီတော်မြတ်ကြီးကိုအထက်မြင့်ကနေမြင်ရတဲ့ဆိုတဲ့ကြော်ညာပုံစံမျိုးတွေနဲ့ဈေးကွက်မှာအပြိုင်ဆိုင်ဆွဲဆောင်လာတာတွေလည်းရှိနေပါဗျ။အဲ့ဒီအတွက်မျိုးပြအမွေနှစ်ကိုထိန်းသိမ်းလိုသူတွေကစိုးရိမ်နေကြပါဗျ။စီးပွားရေးလုပ်ငန်းရှင်တွေဟာရွှေတကုံဖျားမြင်ကွင်းကိုဈေးကွက်အဖြစ်ဥတည်ပြီးထမ်းမြင့်တွေဆောက်လုပ်လာတာမဖြစ်သင့်ဘူးလို့ရန်ကုန်မြို့မျိုးပြအမွေနှစ်ထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့ကဒါရိုက်တာဒေါ်မိုးမိုးလွင်ကပြောပါဗျ။စီးပွားရေ
းအနေနဲ့ကတော့ဒါရွှေတကုံ U ဆိုတဲ့ဟာကို marketing strategy အနေနဲ့ရွှေတကုံကိုပြီးဆုံးမြင်ရမယ်။ကြော်ညာတဲ့ဟာတွေမှာဆိုကွန်ဒိုဘောကနေပြီးတော့ရေကူးကန်တွေရောတစ်ခါလေရွှေတကုံကိုဖူးနေရတဲ့ဟာမျိုးတွေနဲ့ကြော်ညာတွေတွေကတွေ့နေရတယ်။အမှန်တော့အင်တန်ကိုမသိပြောရတဲ့ဟာတွေပါလေ။ဆိုတော့ဒါကတော့စီးပွားရေးဆိုတာကတော့အကျိုးများအတွက်ကိုပဲရှေ့ရှုတာဖြစ်တဲ့ကြောင့်ဒါကိုခွင့်ရယူတာပေါ့။အဲဒီမဲ့သုံးသိတယ်မသုံးသိဘူးဆိုတာကတော့အိုင်မီနေဆင်းသွားမယ်ကိစ္စပါ။
အဲ့ဒီကုမ္ပဏီကြီးတွေကစောက်လုံးမဲ့စာအုပ်တွေဟာထက်30ကျော်အထိရှိမှဖြစ်ပြီးထက်မြင့်ရေကူးကန်ဈေးဝယ်စင်တာနားနေကွင်းတွေထက်သွင်းတိစောက်မှဖြစ်တယ်လို့မီဒီယာတွေမှာကြေညာထားပါဗျ။ထက်30ကျော်ဟာစီပင်ကသတ်မှတ်ထားတဲ့အမြင့်နဲ့ဖျားတဝိုက်ကန့်သက်ဧရိယာထဲမှာပါတယ်လို့ယူဆနေကြပါဗျ။ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့စောက်လုံးခွင့်လျှောက်ထားစင်တွေကအသေးချာစီစစ်တဲ့နယ်လို့မြို့သားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကပြောပါဗျ။ပြုတ်ပြီး
တော့မှစီစစ်တဲ့ဆိုလို့ရှိရင်ခွင့်ပြုရဆိုတဲ့တောင်းမှပေါ့နော်။အစိုးရအမှားလုပ်ပြီးလို့ယူဆမှာပါ။အစိုးရကဘာလို့လို့မရဘူးညာဒီကျွန်တော်တို့ကအမားကိုလက်ခံတယ်ဒီအမားကိုဘယ်လိုတောင်းဝန်ယူလဲဒီအမားကျော်ဒီကြိုက်နေတာပေါ့လေပြည်သူကိုလည်းလုံခိုင်းရှင်ကိုဘယ်လောက်ထိပေးရောမလဲပေါ့နော်ရုံးဝိုင်းရှင်ကဘယ်လောက်ထိတောင်းပိုင်ဝင်ရှိလဲပေါ့ဒါကြီးကတော့ဆိုးရဲကိုယ်စိတ်ခါကိုပဲတောက်ကြည့်ရမှာပေါ့နော်ကိုယ့်ရဲ့ကိုယ်စိတ်ခါကိုကိုယ်ဘယ်လောက်ထိနေပေါ့
ဒီလိုမျိုးအထမ်းမြင့်စာဦးစောက်လုံးနေမှုတွေကိုထိန်းချုပ်ဖို့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအခိုင်အခန့်စာဦးတွေစောက်လုံးနေမှုရောကြစေဖို့နဲ့မျိုးပြဖွံ့ဖြိုးရေးကိုထိန်းချုပ်ဖို့မူဝါဒတွေကိုပညာရှင်တွေပါဝင်ရေးဆွဲနေတယ်လို့သိရပါတယ်။စီးပွားရေးသမားတွေဟာအကျိုးအမြတ်တစ်ခုတည်းကိုပဲမကြည့်သင့်ပဲမျိုးပြနဲ့ရှင်းဟောင်းမွေနှစ်ကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့ရန်ကုန်မြို့ကတဦးဖြစ်သူကိုမျိုးအောင်ကျော်ကပြောပါတယ်
။ရှင်းတော်ဘုရားဆိုတာမြန်မာနိုင်ငံရဲ့အထုပ်မြတ်နိုင်ငံတိုင်းမှာ treatment ရှိသူမြန်မာနိုင်ငံ treatment ကလည်းရှင်းတော်ဘုရားပဲ။အဲဒါကြောင့်ဘယ်နိုင်ငံမှာဖြစ်သူတို့ရဲ့အထုပ်မြတ်ထားတဲ့အရန်မှပါတဲ့ရှုကင်းမျိုးပိတ်တဲ့ဥစ္စာမျိုးဘယ်နိုင်ငံမှမလုပ်ဘူး။စီးပွားဥပဒေရှိတဲ့အတိုင်းဒါတော့လုပ်ရဆိုတာကြတော့ရောက်ပြီကိုမလေးစားလို့စီးပွားရေးသမားတွေကကိုပတ်စံရဖို့အခုတည်းအတွက်ဥရင်လို့ပြောအောင်ပါနော်။အရင်ကရှိတဲ့ treatment တွေကိုပေးစားထင်းသိမ်းလို့လုပ်ရလို့ရှိရင်နောက်တစ်ခုကကြတော့ရှင်းကုန်ဖျားကဂုံးတော်ဦးမှာတိစောက်ထားပြီမဲ့မိနာအဆောက်အုံကြောင့်ဒီကြီးတုံဖောင်းမှုဘာလို့အဲ့ဒါမျိုးတွေဖြစ်နေလဲဆိုတော့ဒီဥစ္စာမျိုးမဆောက်သင့်ဘူးဒီမှာ
ပြန်လဲစစ်စစ်မှုတွေမှာကျွမ်းကျင်တဲ့ပညာရှင်တွေပါဝင်ဖို့လိုအပ်တယ်လို့ဒီလိုဆောက်လုပ်မှုမျိုးတွေထပ်မရှိအောင်ဥပဒေနဲ့တင်းတင်းကြပ်ကြပ်တားမြစ်ဖို့လိုအပ်တယ်လို့ပြောကြပါဗျ။စီပင်ဥပဒေအရတားမြစ်ထားတဲ့ရွှေတကုံစရီတော်မြတ်ကြီးတဝိုက်နေရာတွေကတော့စရီတော်ရဲ့မြောက်ဖက်မှာဓမ္မစရီလန်းနဲ့ရှင်စောပူလန်းတောင်ဘက်မှာမင်းရဲကျော်စာလန်းမြို့ဘက်ရထားလန်းရွှေတကုံဖျားလန်းစုံရောမင်းကြီးလန်းအရှိဘက်မှာအလံပြဖျားလန်းတရိတ်ဆန်ဦးရင်လန်းကံလန်းဆက်ယုံလန်းနမောက်လန်းကဘာရေးဖျားလန်းအနောက်ဖက်မှာကဘာရေးဖျားလန်းစတဲ့နေရာတွေမှာအစာအုပ်စောက်မယ်ဆိုရင်အမြင့်ဆုံး62ပေအထိသာစောက်လုပ်ခွင့်ပြုထားတယ်လို့သိရပါတယ်ရှင်။